ချင်းရနိုင်ငံမျိုးပိုင်းကရေနံလင်းတွေကိုကောက်ကပေးဖို့ချထားတဲ့အမေရိကန်တပ်ဖွဲ့တွေဟာရေနံကရတဲ့ငွေတွေခတ်တည်ကြပါတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ရောက်စီကိုကူညီလှုပ်ဆောင်ပေးနေပါတယ်။ SDF တပ်ဖွဲ့ဟာ IS အကြမ်းဖက်ဝါဒီဘက်ကိုတိုက်ခိုက်တာမှာအမေရိကန်ရဲ့အဓိကမာမိတ်ဖြစ်ပါတယ်။အဲဒီဒေသကနေအမေရိကန်တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းလိုက်ပြီးမြဲလေရေနံလင်းတွေကိုကောက်ကွယ်ပေးရေးကိစ္စဟာဥစားပေးလုပ်ငန်းတစ်ရပ်ဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကအချင်းချင်းပြောထားဥပါတယ်။ဒီကိစ္စလာကစူဝဲဘက်ကမှဆိုရင်ကျွန်တော်တို့ရေနံလေးကိုထိမ့်သိမ့်နေပါတယ်။တစ်လောက်ကိုဒေါ်လာ45တန်းပါရေနံကိုထိမ့်သိမ့်ပါလို့သမ္မတထရမ့်ကပြောခဲ့ပါတယ်။ဒါပေမဲ့ရေနံကရတဲ့ဘယ်လိုဝင်ဝင်မျိုးကိုမှအမေရိကန်ကယူတာမရှိဘူးလို့ကောင်ကွယ်ဌာနအဓိကတာဝန်ရှိသူကတာတာပီးတီမှာပြောပါတယ်။ဒီဝင်ဝင်ဟာအမေရိကန်စီမလာပါဘူး။ SDS အဖွဲ့စီတွေသွားတာပါလို့တန်တကောဆက်တာကြိုပြောရေးဆိုခွင့်အကြီးအကဲဂျူနဂယ်ရော့ဟော့ဖ်မန်ကတရင်နောက်တွေကိုပြောတာပါ။ဆီးရီးယားရှေ့နောက်ပိုင်းကနေအမေရိကန်တပ်ဖွဲ့ရုပ်သိမ်းဖို့ဆုတ်ဖြတ်ခဲ့တာမှာရေနံကရတဲ့အကျိုးများဟာအဓိကအကြောင်းတစ်ခုဖြစ်တယ်ဆိုတဲ့ပြောဆိုချက်တွေကိုအမေရိကန်တာဝန်ရှိသူတွေခြေဖြတ်ဖို့ကြိုးစားနေတာသတင်းပတ်အတော်ကြာပါပြီ။အဓိကချက်ဟာIS အဖွဲ့နဲ့ဘာသာရေးနိုင်ငံတခုထူထောင်မှုကြိုးပမ်းချက်တွေသာဖြစ်တယ်လို့ပြောနေကြပါတယ်။